နယူးယောက်ရဲရာရှိနှစ်ဦးကိုပြစ်တက်ခဲ့တဲ့တနတ်သမားဟာအကြမ်းဖက်ပြီးစိတ်ဝေဒနာခံစားနေရတဲ့နောက်ကျောင်းရာဇဝင်ရှိတဲ့အကြောင်းထိတ်တန့်ရဲရာရှိတဦးကပြောပါရယ်အသက်28နှစ်အရွယ် Ismail Brinsley ကဘရိုကလင်းမှာစနေနေ့ကကင်းလှည့်ရဲကားထဲမှာထိုင်နေကြတဲ့ရဲရာရှိနှစ်ဦးဖြစ်ကြတဲ့ဝမ်တန်းလူနဲ့ Rafael Ramos တို့ကိုတနတ်နဲ့ပြစ်တက်ခဲ့တာဖြစ်ပါရယ်အဲ့ဒီနောက်သူဟာသူ့ကိုယ်သူပြစ်တက်သွားခဲ့တာပါအခုလိုမပြစ်တက်ခင် Brinsley ကလူဖြူရဲရာရှိတွေလက်ချက်ကြောင့်တိတ်ဆုံးခဲ့တဲ့လက်နက်မဲ့လူမဲအမျိုးသားနှစ်ဦးဖြစ်တဲ့ Michael Brown နဲ့ Eris Gannaro ရဲ့တိတ်ဆုံးမှုတွေကိုကလဲစားချိန်မယ်လို့ Internet Instagram မှာရဲနဲ့အစိုးရကိုစန့်ကျင်တဲ့စာသားတွေကိုရေးသားခဲ့တာဖြစ်ပါတယ်။ Brinsley ဟာလူမဲဖြစ်ပါတယ်။သူတက်ခဲ့တဲ့ရဲရာရှိနှစ်ဦးအနေနဲ့တဦးကအာရှຫນွယ်ပွားဖြစ်ပြီးတဦးက Hispanic ဖြစ်ပါတယ်။အခုလိုတပ်ဖြတ်မှုတွေဟာရဲအလုံးအပေါ်ကိုတိုက်ခိုက်မှုတရက်ဖြစ်တယ်လို့နယူးယောက်မြို့တော်ဝန် Bill Dublaro ကပြောလိုက်ပါတယ်။တေဆုံးသူရဲရာရှိနှစ်ဦးတို့ရဲ့ဇာပနာအခမ်းအနားတွေကျင်းပပြီးစီးတဲ့အထိဆန္ဒပြမှုတွေကိုရက်ဆိုင်ထားဖို့မြို့တော်ဝန်ကတိုက်တွန်းလိုက်ပါတယ်ရှင်။